ချင်းရင်းပဋိပက္ခတွေကျင်းမာနေစေရခိုင်ပြည်နယ်မြေပုံနဲ့အမ်းမြူနယ်မှာအစိုးရစစ်တမတော်ကိုရခိုင်တိုင်းနာလက်နက်ကန်တက်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေဘေးလူရာကိုကြီးရပြေးနေကြရတယ်လို့လုံလုံရေးအတွက်လည်းအထူးစိုးရိမ်နေကြရတယ်လို့မြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်စစ်ဘေးကြောင့်ပြေးနေရတဲ့စစ်ဆောင်ပြည်သူတွေအပြင်အေးအေးလက်နက်ကန်ဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အဖမ်းခံရမှာကိုစိုးရိမ်လို့ပြေးနေရသူတွေကပို့ပြီးတော့များပြီးတော့ဒုက္ခတွေဥယျာဉ်က9000 3000ကျော်သွားပြီလို့ကူညီပေးနေသူတွေကပြောပါတယ်နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်
ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားအခုချိန်ထိကိုတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။ဒီရပိုင်းတွင်မှာပဲရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့အမ်းမြို့နယ်အနီးကနေကြားမြစ်နားမှာမြန်မာတပ်မတော်ရဲ့ရေတပ်စစ်သည်မော်တွေကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အစိုးရတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချလာတဲ့အတွက်အမ်းနဲ့မြေပုံဒေသခံတွေအထူးစိုးရိမ်ကြောက်လန့်နေကြတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီမရှိရတောင်းကြောင်နဲ့ဒီကောင်းရှင်ကြည့်ရကြားမှာမျိုးဝါတစ်ခုမှနေရာယူထားတယ်။ပြီးတော့အဲ့ဒီမျိုးကြီးကသံတော်သားတွေရှိသားတွေကပေါင်းတောင်ကိုတစ်ဖွဲ့အဲဒီကောင်းရှင်တစ်ဖွဲ့အဲ့ဒီရွာတွေမှာတွားပြီးတော့စခန်းချထားတယ်ပေါ့။ဒါရွာသားတွေကတော့အဲ့မှာစစ်တပ်လာပြီးရှင်တစ်ခုခုများလိမ့်တယ်မလားလိမ့်ကြတက်ကြတို့ဖမ်းတာရှိကြတို့အဲ့လိုလိမ့်မလားဆိုပြီးတော့တော်တော်များများကတော့ရွာထဲမှာမနေဘဲနဲ့တခြားမိခရာရွာတွေရှိသေးလို့ရှိရသေးတယ်တွားရတယ်တချို့လည်းဒီလိုလုံငန်းခွင့်ရှိရတယ်ဝင်းတွေတွားပြီးတော့တင်းချောင်ပြီးရတယ်သူတို့ရွာကိုလာပြီးစခန်းချတယ်လို့အစိုးရကြောင်းကြမှုပြီးတော့သူတို့မှရှိနေကြတာပေါ့နော်
အခုလိုမျိုးအစိုးရစစ်ရေးရင်းနေနေရက်ဆက်တိုက်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့ကျန်တဲ့ရခိုင်ပြည်နယ်တွင်ကရသေးတော်ဘူးဒီတော်မြအုပ်ဘတ်တွေမှာလည်းတိုက်ပွဲတွေကဖြစ်နေစေစီးရဲတင်းမာမှုတွေကဖြစ်နေလို့တောင်းချီတဲ့ဒေသခံပြည်သူတွေဟာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ရာနေရာတွေကနေဘေးလွတ်ရာကိုအသက်လူတိမ်းရှောင်နေကြရတယ်လို့အင်းအင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးမတင်ကမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေများလာနေတဲ့အတွက်တိမ်းရှောင်နေကြရသူတွေလည်းပိုများလာနေတဲ့အခြေအနေပါဒီလိုအခြေအနေမှာတော့မိမိတို့နိုင်ငံသားတွေအတွက်လုံခြုံကာကွယ်မှုပေးပါလို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုမြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ်
။ဟုတ်ကဲ့ဒီပြောကြည့်ပါလို့ရှင်တော့အခုကဒုက္ခရောက်ကြတာတော့ကြားရရွာသားတွေပေါ့နော်။အဲသူတို့ကဟိုဒီလိုလဲကြောက်ရ၊တမ်းတော်လဲကြောက်ရ၊ကိုယ်နေရာမှာပြည်ပြည့်ရှိရင်လည်းတမ်းတော်ကဝင်ပြီးတော့ဖမ်းဆီးရလို့ဆူဆူရလို့ပြိမှုတာရှိတော့အဲဒီပြည်ပြည့်ရှိမှာကိုလည်းကြောက်နေရတဲ့သဘောလို့ရှိတယ်။ပြီးတော့အားကြောပြောရွာနားမှာတိုက်ပွဲရှိပြီဆိုရင်တော့တက်တက်လာပြီးတော့သူတို့ဒုက္ခပြီးမယ်ဆိုရဲအကျိုးကျေးဇူးလည်းရှိတယ်။အဲ့ဒီလည်းစိတ်အကြောင်းကြောင့်ရှိတယ်။ဖြည်းဖြည်းချင်းခဲ့ပြီးတော့သူတို့ကအဲ့ဒါကိုကြောက်ပြီးတော့ရွာနားမှာတိုက်ပွဲရှိတယ်ဆိုရင်တော့ပြီးကြရတော့သူတို့ရှောင်ကြတာပေါ့နော်။ကုရမှာမနေရဘူး။အဲ့ဒီရိုက်တဲ့အခါမှာအစိနာရှင်တွေကလည်းဒီဒုက္ခတွေကတည်းကဖွင့်ပြီးတော့ဟုတ်လားအဲ့ဒီကိုကြီးကြရတဲ့အခြေအနေများပါတယ်။နိုင်ငံတကာကြီးကြရတဲ့အကန့်အသတ်ရှိရင်ဒီနယ်အစိုးရရောင်းချောက်နေရတဲ့အကန့်အသတ်ရှိတယ်။ဒါပေမဲ့ဒီကတည်းက9000လောက်ကျောင်းကိုကြီးကြီးကိုရှာပြည်တော်မလို့အဲ့ဒီမှာအင်တာနက်လိုင်းကိုပိတ်ထားတဲ့အခါမှာတကယ်အဖြစ်အမှန်တွေကိုလည်းနိုင်ငံကစပါးကရောက်ဖြည့်ခွင့်မရတဲ့အခါမှာပို့ပြီးတော့ဒီလူတွေရဲ့ဘဝကဟာလာကျော်တော့ကိုကာစုမှုမောင်ကျနေတဲ့သဘောမျိုးတွေရှိပါတယ်။အဲ့ဒါကြောင့်နိုင်ငံတော်ကဟိုဒါဒီကိုဒီလိုလေအဲ့ဒီလိုပါကနေပါတယ်ခင်ဗျာနော
်လက်တလုံးမှာတော့စစ်ဘေးအပြင်ဖမ်းဆီးချုပ်နှောင်ခြင်းအနေနဲ့ဒီနောက်မိုးများရေကြီးတဲ့ရာသီဥတုဘေးဒဏ်တွေနဲ့ပါရင်ဆိုင်နေကြရတဲ့ရခိုင်ပြည်သူတွေအတွက်ဘေးကင်းလုံခြုံစွာနဲ့ခိုနားနိုင်တဲ့စခန်းတွေလိုအပ်တယ်လို့စားနပ်ရိက္ခာတောက်တုံးရည်နဲ့စေဝါတွေကအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အန်းနဲ့မြေပုံမြို့နယ်ပါအပါစစ်ဘေးဆောင်ပြည်သူပေါင်းက9000 3000ကျော်သွားပြီလို့ဒုက္ခသည်တွေကိုကုညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနယ်များအစီရင်အားစီကကိုစောစောထုံးကပြောပါလေ
အခုနောက်ဆုံးကတော့ဒီကြောက်ပြုတ်ဘက်မှာရောနောက်ပြီးတော့မှဒီအဲမျိုးနေတချို့ကြည့်ရတယ်မှလည်းပဲဒီတစ်ခါတည်းလေးရှိလာနေသေးပေါ့နော်အဲနောက်တစ်ခါကျတော့တခြားဘက်မှာရှိတဲ့ရေတတိကိုအေရာတက်လိုက်တဲ့ခါကျတော့အဲဒီနောက်တစ်ခါမှရှိတဲ့ကြည့်ရတာတွေကကြောက်ရွံ့ပြီးတော့မှဆုံးဖြတ်နေကြတာပေါ့နော်ဆိုတော့အခုတော့ဒီမှာကဘလို့ဖြစ်နေလဲဆိုတော့ခုသဘဲမှုတွေလည်းမရောက်ကြတော့ဘူးပေါ့လေနော်အခုတကယ်အစိုးရဖက်ကရောနောက်ပြီးတော့မှနိုင်ငံတကာပြည်သူတွေကရောဘလာရောက်ဖြစ်မရှိတော့ဘူးပေါ့ဒီတစ်ခါတည်းကဒုက္ခကြီးဖြစ်ကိုလာတဲ့ခါကျတော့ဒီလိုမှခုံစရာနေရာမရှိချင်နေတယ်အခုလိုရှိရင်များသွားဖြစ်တာနေစရာကတော့ဖြစ်ဖို့နေကြတယ်အဲစနေခါကျတော့လည်းဗမာသဘောတူမျိုးရဲ့မရှိတဲ့ခါကျတော့စုတလေးကိုစနေကြနေရတော့နော်အဲ့လိုတော့အရှင်ဖြစ်နေပါတယ်အဲစီရင်ချင်းနဲ့ကောက်ခံရတာလည်းနည်းနည်းခက်ခဲနေတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ခင်မင်းစားရတာကတော့အခုဆိုလို့ရှိရင်ကျွန်တော်တို့9000နဲ့3000ဝန်းကျင်လောက်ရှိပါလိမ့်မယ်မှာ
စစ်ပြေနေတဲ့နေရာတွေမှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်ကုညီကယ်ဆယ်ပေးနေသူတွေအတွက်လိုအပ်တဲ့ဆက်သွယ်မှုအခက်တွေ့နေကြရလို့အင်တာနက်ဖြတ်တောက်ထားမှုကိုအမြန်ဆုံးပြန်လည်သုံးစွဲခွင့်ပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတော့ရခိုင်ပြည်နယ်ရတဲ့တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်စောဝေကပြီးခဲ့တဲ့ဇွန်လလ၁၈ရက်နေ့ကပြ